နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒီနှစ်တွင်းပြုလုပ်တဲ့နိုင်ငံရေးစကားဆစ်ထိုးပွဲတွေမှာမူမမှန်တာတွေတွေ့နေရတာဟာငွေရစီတုံးထတာဖြစ်နိုင်တဲ့အတွက်အခုအင်ကာနဲ့ကျင်းပမယ်သူတို့နှုတ်ရဲ့စကားဆစ်ထိုးပွဲမဆရင်မှရောစကားဆစ်ထိုးပွဲပြီးတဲ့အချိန်မှာပါဂျိုးဘိုင်ဒန်ငွေရစီတုံးဆက်မှုရှိမရှိဆစ်ဆစ်ဖို့တူတောင်းဆိုမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းငွေနေမှာပြောပါတယ်ရွေးကောက်ပွဲအကျိုးစစ်တမ်းတွေအရဂျိုးဘိုင်ဒန်ကိုလူကြိုက်ပိုများနေချိန်မှာပဲသမ္မတကအခုလိုပုံမှန်မဟုတ်တဲ့တိုက်ခိုက်ပြောဆိုမှုတွေကိုလှုပ်လာတာဖြစ်ပါတယ်2020သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်လို့ပါတီရင်းရှင်ပြိုင်တဲ့စကားဆစ်ထိုးပွဲတွေမှာပါတီဝင်10ဦးနဲ့ရှင်ပြိုင်ပွဲတွေကဂျိုးဘိုင်ဒန်ရဲ့ပြောဆိုမှုတွေတိတ်မကောင်းခဲ့တဲ့နဲ့နောက်ဆုံးပြုလုပ်တဲ့ဗန်မောက်ကြီးနဲ့အထက်လက်တော်မှဘာနီဆန်ဒါစ်နဲ့ပွဲမှာတော့ပြန်ပြီးအားကောင်းလာခဲ့တာဖြစ်ပါတယ်အသက်84နှစ်ရှိပြီဖြစ်တဲ့သမ္မတထရမ့်ကအသက်89နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ရဲ့ထိုးသွင်းဉာဏ်နဲ့ပတ်သက်ပြီးမကြာခဏမေးခွန်းထုတ်လို့ရှိတာပါဘိုင်ဒန်ကတော့ထရမ့်ရဲ့ဆက်ဆဲမှုတွေကိုဂရုဝင်ဆိုင်တဲ့စကားဆက်ထိုးပွဲမှာစောင့်ကြည့်ဖို့အတွက် ABC သတင်းဌာနမေးမြန်းခန်းမှာပြောပါတယ်သမ္မတနှုတ်ရဲ့စကားဆက်ထိုးပွဲကို3ချိန်ပြုလုပ်မှာဖြစ်ပြီးပထမပွဲကတော့လာမယ့်အင်္ဂါနေ့မှာအိုဟိုင်ယိုပြည်နယ်ကလီဗလန်မြို့မှာကျင်းပမှာဖြစ်ပါတယ် Fox သတင်းဌာနကChris Wallace ကမိနစ်60ကြာစကားဆစ်ထိုးပွဲအတွက်တာဝန်ယူမေးမြန်းတင်ပြသွားမှာဖြစ်ပြီးသမ္မတလောင်း2ဦးအနေနဲ့ဂန္ဓာ6ခုအတွက်တစ်ခုကို15မိနစ်စီဆွေးနွေးခွင့်ရမှာဖြစ်ပါတယ်